စစ်ကောင်စီရဲ့အရေးပေါ်ကာလတက်တန်းကုံဆုံးကနေလေးမှာပဲစစ်တပ်ထိပ်ပိုင်းခေါင်းဆောင်တချို့ယာတုအပြောင်းအလဲလုပ်ခဲ့ပါတယ်စစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေပြင်းထန်ပြီးအဆင့်မြင့်အရာရှိတွေအဖမ်းခံထားရတာဒါအပြင်စစ်တိုင်းဌာနချုပ်တချို့ပါသိမ့်ပိုက်ခံရတာစတဲ့စီးအရေးနှိမ့်နေချိန်မှာအခုလိုတက်တွင်းအပြောင်းအလဲဖြစ်ပေါ်လာခဲ့တာဖြစ်ပါတယ်ဒီအခြေအနေပေါ်စီးနိုင်ငံရေးလေးလာသူတွေရဲ့အမြင်သဘောထားကိုရန်ကုန်ကစူးစီးပေးပို့ထားတာကိုအလိမ္မာကပြောပြပေးမှာပါ
2024ခုနှစ်မကုန်ခင်2025နှစ်သစ်မကူးခင်လေးမှာပဲတက်ထိပ်ပိုင်းခေါင်းဆောင်တချို့ကိုစစ်ကောင်စီအပြောင်းအလဲလုပ်လိုက်ပါတယ်။ကာကွယ်ရေးဝန်ကြီးဘူချုပ်ကြီးတင်အောင်ဆန်းကိုရာထူးကနေပြီးတော့ဖယ်ရှားလိုက်ပြီးပြည်တိုင်းကိုကယ်ရေးမှူးကြီးရည်လေးဘူချုပ်ကြီးမောင်မောင်အေးကိုခန့်အပ်လိုက်တယ်လို့စစ်ကောင်စီကထုတ်ပြန်လိုက်တာပါ။တက်ထိပ်ပိုင်းအဆင့်တွေဖြစ်တဲ့စစ်တပ်မှာနံပါတ်3အဆင့်ရှိတဲ့ပြည်တိုင်းကိုကယ်ရေးမှူးကြီးရည်လေးအပါအဝင်ကာကွယ်ရေးဝန်ကြီးနေရာနဲ့အပါအဝင်ဗိုလ်ချုပ်ကြီးအဆင့်ကနေဗိုလ်ချုပ်အဆင့်အထိယာရုအပြောင်းလဲတွေလုပ်ခဲ့တာဖြစ်ပါတယ်။အပြောင်းလဲရစီရေးဆိုင်ရာဆုံးဖြတ်ချက်ချရတဲ့ထိတ်တန့်အဆင့်ရှိတဲ့နေရာတစ်ခုဖြစ်တဲ့ညီနိုင်ကိုကယ်ရေးမှူးကြီးရည်လေးယာရုအပြောင်းလဲလုပ်ခဲ့တာမှာယာရုရယူထားတဲ့ဗိုလ်ချုပ်ကြီးမောင်မောင်အေးကိုယာရုကနေဖယ်ရှားလိုက်ပြီးတော့သူ့နေရာမှာစစ်ဦးစီးအရာရှိချုပ်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွာလင်းကညီနိုင်ကိုကယ်ရေးမှူးအသစ်ဖြစ်လာတာပါကြီးရည်လေးညီနိုင်ကိုကယ်ရေးမှူးနေရာကနေဖယ်ရှားခံလိုက်ရတဲ့ဗိုလ်ချုပ်ကြီးမမောင်အေးကိုတော့ကာကွယ်ရေးဝန်ကြီးအဖြစ်ပြောင်းလဲခန့်လိုက်ပါတယ်ဗိုလ်ချုပ်ကြီးမမောင်အေးကိုကာကွယ်ရေးဝန်ကြီးအပြင်ဒုတိယဝန်ကြီးချုပ်ရာဒူးလဲခန့်အပ်တောင်းဝန်ပေးလိုက်တယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်အရေးကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးတရားဆန်းကိုတော့ဒုတိယဝန်ကြီးချုပ်ရာဒူးကိုဆက်လက်တာဝန်ယူမှာဖြစ်ပြီးတော့စစ်ကောင်စီရဲ့ဝန်ကြီးချုပ်ရုံးဝန်ကြီးအဖြစ်ပြောင်းရွှေ့တာဝန်ယူခိုင်းထားပါတယ်စစ်ကောင်စီနဲ့နှီးဆက်သူအတိုင်းဝိုင်းအပြောအရဗိုလ်ချုပ်ကြီးတရားဆန်းလက်ထက်မှာလာရှိုးအခြေဆိုင်အရှိမြောက်တိုင်းစစ်ဌာနချုပ်အပါအဝင်ရမ်းပြည်နယ်မြောက်ပိုင်းကနေပြည်တော်လက်လွတ်ဆုံးရှုံးထားသလိုရခိုင်ပြည်နယ်မှာလည်းရခိုင်တပ်တော်အေအေနဲ့တိုက်ပွဲတွေပြင်းထန်နေပြီးတော့မြို့နယ်12မြို့နယ်ကိုအေအေကသိမ့်ပိုက်ထိတ်ချုပ်ထားတာကြောင့်အခုလိုအပြောင်းအလဲတွေဖြစ်လာတာလို့သုံးသပ်ကြပါတယ်။စီရင်နိုင်ငံရေးလေးလာသုံးသပ်သူဦးသက်စိုးနိုင်ကတော့စီရင်အရာအပြောင်းအလဲတွေဘလောက်လုံးလုံးလက်ရှိတပ်ပိုင်းဆိုင်ရာစီရင်ပြူဟာအားနည်းမှုတွေကိုဖာထေးနိုင်ဖို့ခက်မယ်လို့သူကမြင်ပါတယ်
။ဘာကိုရေးဝင်ကြီးအပြောင်းအလဲလုပ်လိုက်တာဟာစစ်ကောင်စီရဲ့စစ်တပ်ကတိုက်ပွဲတွေမှာအဆုံးရှုံးနေရင်းဆိုင်နေတယ်။အဲဒီကိစ္စတော့တိတ်ထူးခြားလာစရာအကြောင်းမရှိဘူး။စစ်ကောင်စီမှာကျောင်းလေးရမှာကာကွယ်ရေးဝန်ကြီးဘုပေါ့ကျောင်းလေးရမှာစီမီကြီးချုပ်ဗိုလ်ချုပ်ကြီးမြောင်းဝန်ဖယ်ရှားပြရမှာဖြစ်ပါတယ်ဒီမှာသူ့စစ်တပ်ကိုစစ်မင်းတပ်စစ်ကြီးပြည်သူဝန်ကြီးပြောစစ်တပ်ကြီးရရမြန်မာတက်ကြွအောင်ဘာမှလုပ်ပြီးပြည်ပြည်စစ်တပ်ကြီးရရဆုံးရှုံးကြဆင်းကြရတယ်တောက်လျှောက်မြင်တွေ့လာတဲ့အတွက်သူ့စစ်တပ်ဟာစစ်ကိုပါဝင်တိုက်ခိုက်လို့စစ်တပ်တော်မြေပါကြဆင်းလာတာဒါကြောင့်လည်းစစ်ပွဲတိုင်းရှုံးအရှုံးကြီးဆိုင်ရတာဖြစ်ပါတယ်စစ်ကောင်စီတည်းရဲ့ဆုံးရှုံးမှုဟာဘုဒ္ဓမြင့်မြောင်းနဲ့မာယွင်းနဲ့ဝါရရီဒေါ်လာရီကြောင့်ဒီမော်ဒီအပ်လို့ဒါကအစားထိုးအမှာရှိဘူးဒီလိုဘုဒ္ဓမြင့်မြောင်းနဲ့ဝါရရီဒါဖြစ်တဲ့ဆိုတော့ကျွန်တော်တို့ပြောချင်ပါတယ်
စီရေးကိစ္စတွေမှာအဓိကဆုံးဖြတ်တဲ့နေရာတွေကတပ်မတော်ကာကွယ်ရေးပိုင်းနဲ့ညီနိုင်ကုကဲရေးမှုကြီးရေးလေးနေရာတွေဖြစ်တာမို့ဒီအပြောင်းလဲအပေါ်အခုလိုရှုမြင်ကြတာပါလာမယ့် January လကုန်မှာကုန်မဲ့အရေးပေါ်ကာလတက်တန်းကုံဆုံးကန်ဒီလေးမှာတပ်ပိုင်းမှာအပြောင်းလဲလုပ်လို့ရှိစမြဲပါဆီယနာတိန်ကာလအတွင်းမြန်မာစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေရာထူးအပြောင်းလဲများစွာရှိခဲ့တာပါလက်ရှိထိပ်ပိုင်းအပြောင်းလဲအပေါ်နိုင်ငံရေးလေးလာသုံးသက်သူတူကတော့အခုလိုမြင်ပါတယ
်တကယ်တော့ညှိကိုရာထူးကကာကွယ်ရေးဦးစီးချုပ်နေစားပါပဲစစ်တပ်မှာနံပါတ်3ဖြစ်တဲ့အတွက်ကြောင့်အရေးကြီးတဲ့ရာထူးလို့ပြောပါလိမ့်မယ်ဦးနေဝင်တဲ့ကစားပြီးတော့ဆရာနဲ့ရှိစစ်စစ်က COD ဖြစ်စီမ COD ဖြစ်စီအကြောင်းမျိုးနဲ့ရုပ်တောင်တွေကိုစိတ်တိုင်းကျအထင်သလိုရှေ့ပြောင်းဖြုတ်ထုတ်တတ်လုပ်ခဲ့ကြတာကြီးပဲကြာလီဆိုးလီပြောင်းကျွန်တော်တို့ပြောရမယ်အခုတော့စစ်ရှုံးနေလို့အကြောင်းပြောင်းလဲလုပ်တာလို့သုံးသပ်ကြပြီမယ်လို့တခြားအကြောင်းတွေလည်းရှိနိုင်ပါတယ်ဒေတာကတော့ဦးမဲအွန်လိုင်းကသူယုံကြည်စိတ်ချတဲ့သူလက်ထက်ကိုတက်ကိုအတားဖြစ်ပါလိမ့်မယ်သို့တော့ကြားတဲ့သတင်းတွေအရဆိုရင်အချင်းတွေကကြည့်တယ်လေရှုပ်ထွေးနိုင်တယ်စစ်တပ်နဲ့တိုင်းပြည်အတွက်ကတော့ထူပြီးကောင်းလာစရာအကြောင်းတော့မမြင်ပါဘူးညာ
လက်ရှိကာကွယ်ရေးဝန်ကြီးဖြစ်တဲ့ဗိုလ်ချုပ်ကြီးမောင်မောင်အေးဟာစစ်တပ်ကတူအပတ်စဉ်25ကျောင်းဆင်းဖြစ်ပြီးတော့2015ခုနှစ်မှာတပ်မတော်လေးချင်ရဲ့အရာရှိချုပ်အဖြစ်ကနေစစ်တပ်အာဏာသိမ်းတဲ့2021ခုနှစ် February လမှာတော့ကြီးရင်လေးပြည်တိုင်းကုကဲရေးမှုအဖြစ်ခန့်အပ်ခံခဲ့ရတာဖြစ်ပါတယ်။အခု၄နှစ်ပြီးပါအကြာမှာကာကွယ်ရေးဝန်ကြီးတာဝန်ပေးရခံရတာဖြစ်ပါတယ်။နောက်ထပ်စီးရေးအရာအရေးပါတဲ့နေရာတစ်ခုကတော့တပ်မ403အဆင့်ရှိတဲ့ပြည်တိုင်းကုကဲရေးမှုကြီးရင်လေးနေရာပါ။အဲ့ဒီနေရာကိုတော့စစ်တက္ကသိုလ်အပတ်စဉ်35ဆင့်တူဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးကျော်စွာလင်းကိုခန့်အပ်လိုက်တာပါ။သူကနဝတဒုတိယဥက္ကဋ္ဌနဲ့ဒုတိယကာကွယ်ရေးဦးစီးချုပ်ဟောင်းဒုတိယဗိုလ်ချုပ်မှူးကြီးမောင်အေးရဲ့ကိုယ်ရေးအရာရှိဟောင်းလည်းဖြစ်ပါတယ်။ဒီနေရာရသူတွေဟာအနာဂတ်မှာကာကွယ်ရေးဦးစီးချုပ်ဖြစ်မဲ့သူလို့နာမည်ကုန်တဲ့ကြီးသူတွေပါ။လက်ရှိစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်းလည်းဒီရာရူးကိုရယူခဲ့ပူပါတယ်။ဒီနေရာရသူအများစုကလည်းဦးစီးချုပ်တွေရဲ့သစ္စာခံသူအများစုပဲနေရာရကြတာများပါတယ်။လက်ရှိရာထူးရသွားတဲ့ဒုတိယဗိုလ်ချုပ်ကြီးကျော်စွာလင်းကတော့စစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်းရဲ့ယုံကြည်စိတ်ချခံရသူတူဖြစ်ပြီးတော့တပ်မရာထူးတက်မြန်သူဖြစ်ပါတယ်။နောက်ပြီးတော့နဝတဒုတိယဥက္ကဋ္ဌနဲ့ဒုတိယကာကွယ်ရေးဦးစီးချုပ်ဟောင်းဒုတိယဗိုလ်ချုပ်မှူးကြီးမောင်အေးကအထူးနေရာပေးဖို့အညွှန်းခံရတဲ့သူတူဖြစ်တယ်လို့စစ်ကောင်စီနဲ့နှီးဆက်သူတွေကပြောပါတယ်။နောက်ထပ်အပြောင်းလဲတွေကတော့စစ်ဦးစီးအရာရှိချုပ်ကြီးနေရာကိုမုံရွာအခြေဆိုင်အနောက်မြောက်တိုင်းစစ်ဌာနချုပ်တိုင်းမူဗိုလ်ချုပ်တန်းတိုင်းအနောက်မြောက်တိုင်းစစ်ဌာနချုပ်တိုင်းမူနေရာကိုဗိုလ်ဘူးချုပ်မျိုးမင်းထွေးအနောက်တောင်တိုင်းစစ်ဌာနချုပ်တိုင်းမူဗိုလ်ချုပ်ဝေလင်းကိုနိုင်ငံသားရေးဝန်ကြီးဌာနပြောင်းလဲလိုက်ပြီးတော့အနောက်တောင်တိုင်းစစ်ဌာနချုပ်နေရာကိုဗိုလ်မှူးချုပ်စိုးကျော်ထက်ကိုတာဝန်ပေးခဲ့ပါတယ်။အခုလိုစစ်ရေးနဲ့ပတ်သက်တဲ့အရေးပါတဲ့နေရာတွေအပြောင်းလဲလုပ်တာစစ်ရေးဆိုင်ရာဆုံးဖြတ်ချက်ပေးနိုင်တဲ့နေရာတွေအပြောင်းလဲလုပ်လိုက်တဲ့အပေါ်မှာစစ်ရေးမှာအထိနာနေမှုကိုပြောင်းလဲနိုင်မယ်လို့ယူဆလို့ပြောင်းလဲတာဖြစ်တယ်လို့သုံးသပ်မှုတွေရှိနေပါတယ်။တရားသားတွေနဲ့စစ်ရေးတင်းမာမှုတွေမှာစစ်ရေးနှိမ့်နေတဲ့စစ်ကောင်စီတပ်တွေကိုစစ်တပ်ထောက်ခံသူတပ်လော်ဘီတွေကပါဝေဖန်နေတာပါစစ်ကောင်စီရဲ့မကြာခဏဆိုသလိုထိပ်ပိုင်းခေါင်းဆောင်တွေအပြောင်းလဲလုပ်တာကစစ်ကောင်စီအဖွဲ့အတွင်းမှာမတည်ငြိမ်မှုနဲ့အကွဲမှုကိုပြတရားရောက်တယ်လို့ဝေဖန်ထောက်ပြမှုတွေလည်းရှိနေပါတယ်လက်ရှိမှာတော့ဒီလိုအပြောင်းလဲကြောင့်တရားသားဒေသတွေမှာစစ်ရေးအရှိန်မြင့်တက်လာမလားဆိုတာကတော့စောင့်ကြည့်ရမှာဖြစ်တယ်လို့သုံးသပ်သူတွေကဆိုပါတယ်ရှင်